လာမယ့်နိုဝင်ဘာလ၈ရက်မှာကျင်းပမယ့်ရွေးကောက်ပွဲမှာပြည်သူ့ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကနေတမတော်ကနေငိမ့်သားယူပြီးဝင်ရောက်ရှင်ပြန်မဲ့ကိုယ်စားလှယ်စုစုပေါင်း59ဦးရှိနေပါတယ်။အဲ့ဒီအထက်မှာဗိုလ်ချုပ်ကြီးလာထွေးဝင်းအပါအဝင်26ဦးကပြည်သူ့လွတ်တော်နဲ့မျိုးသားလွတ်တော်တွေနေရာတွေအတွက်ရှင်ပြန်မှာဖြစ်ပါတယ်။ကျန်တဲ့33ဦးကတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်ရှင်ပြန်မှာဖြစ်ပါတယ်။ငိမ့်သားဗိုလ်ချုပ်ကြီးလာထွေးဝင်းအပါအဝင်တမတော်ထိပ်တန်းရာရှိကြီးတွေရဲ့မဲဆန္ဒနယ်တွေကိုဘလို့ရွေးချယ်ခဲ့တယ်ဆိုတာကိုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှဦးသိန်းစွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်
။အဓိကအဖြစ်တော့တက်မလာကိုယ်စားလှယ်ဒီနံပါတ်1သူတို့ရဲ့မွေးရာသာကြီးချုပ်နေရာလေးမှာပြပါတယ်နံပါတ်2ကတော့သူတို့တာဝန်ထမ်းဆောင်နေတဲ့အချိန်မှာဒီတိုင်းကပြည်သူတွေကသူတို့ရဲ့ဆောင်ရွက်ချက်တွေကိုအတိမတ်ပြုလို့မှတောင်းဆိုတာရှိပါတယ်အဲ့လိုနေရာမှာပြုရှင်ပါတယ်
ပြည်ခံပြိုးပါတီကနေရှင်ပြန်မှုအတွက်တမတော်ဘက်ကမူလကအဆိုပြုခဲ့တာစုစုပေါင်း159ဦးဖြစ်ပြီးပါတီဘက်ကတော့59ဦးကိုရွေးချယ်ခဲ့တာလို့လည်းသိရပါဗျ။ငိမ့်သာဗိုလ်ချုပ်ကြီးလာထွေးဝင်းဟာနေပြည်တော်ကောင်စီနယ်မြေဇေယျသီရီမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အဲ့ဒီမဲဆန္ဒနယ်မြေကိုကိုးစားပြုပြီးပြည်သူ့လွတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မဲ့အကြောင်းကိုငိမ့်သာဗိုလ်ချုပ်ကြီးလာထွေးဝင်းကခုလိုရှင်းပြပါဗျ။
တီချာမရှိပါဘူးဗျာ။ကျွန်တော်တို့တိုင်းပြည်တော်ဝင်ကိုတနည်းတစ်ပုံနဲ့မြို့သားနိုင်ငံရေးဆက်လုပ်ချင်လို့ဒီရွေးကောက်ပွဲဝင်ရတာဖြစ်ပါတယ်။ဒီအသီးတွေကနေဝင်ပြိုင်ပါမယ်။အကောင်းဆုံးမျှော်လင့်ထားပါတယ်။အားလုံးလည်းပြင်ဆင်ထားပါတယ်
။ဇေယျသီရီမြို့နယ်ကိုကိုးစားပြုပြီးပြည်သူ့လွတ်တော်အတွက်ဝင်ရောက်ရှင်ပြိုင်မဲ့ NLD ကိုယ်စားလှယ်လောင်းကဒေါက်ခင်မျိုးတွင်ဖြစ်ပါတယ်။ဇေယျသီရီမြို့နယ်ဟာတမတော်ကြည်ရည်လေးညှိနှိုင်းကုတ်ကဲရင်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့သူရဦးရွှေမန်2010ပြည့်နှစ်ရွေးကောက်ပွဲကဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တဲ့မဲဆန္ဒနယ်မြေလေးဖြစ်ပါတယ်။ချက်ခိုင်ဖွံ့ဖြိုးရေးပါတီဟာမိဖက်ပါတီတွေဝင်ရောက်ရှင်ပြိုင်မဲ့ရှမ်းပြည်နယ်ကပြည်သူ့လွတ်တော်10နေရာ၊မြို့သားလွတ်တော်2နေရာနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်နေရာ20စုစုပေါင်း32နေရာမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့လည်းအထွေထွေအတွင်းမှဦးမောင်မောင်သိန်းကအခုလိုပြောပါဗျ။ကြေပန်း
တော့ကျွန်တော်တို့ပြည်သူ့လွတ်တော်10နေရာ၊မြို့သားလွတ်တော်10နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်နေရာပေါင်း20စုစုပေါင်း30နေရာတော့ကျွန်တော်တို့ရှင်ပြိုင်ခဲ့တယ်ကျွန်တော်တို့ခြံလှမ်းထားပါတယ်။ဒီခြံလှမ်းထားတဲ့နေရာတွေကတော့ကျွန်တော်တို့တိုင်းဒေသရဲ့နေရာကျွန်တော်တို့သူတည်ပြည်နယ်ကတဲ့နေရာတွေကိုကျွန်တော်တို့မပြိုင်ခဲ့တယ်ကျွန်တော်တို့ကခြံလှမ်းထားတယ်ဖြစ်ပါတယ်။
ဒါမဲ့ရွေးကောက်ပွဲမှာပြည်သူ့လွတ်တော်မျိုးသားလွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်တွေအတွက်မဲဆန္ဒနယ်ပေါင်း1159နေရာရှိတာမှာ1148နေရာအထိဝင်ပြိုင်မှာဖြစ်ပါတယ်။ချက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ရွေးကောက်ပွဲမှာမဲအများဆုံးနိုင်ပြီးတပါတီတဲ့အစိုးရဖွဲ့နိုင်အောင်စူးစမ်းသွားမယ်လို့လည်းဦးသိန်းစွေကပြောကြားထားပါတယ်။အ
စိုးရဖွဲ့နိုင်တဲ့အရေးအတွက်ရလိမ့်မယ်လို့ကျွန်တော်တို့ပြောချင်ပါတယ်။အဲ့ဒီမှာချက်ကိုလည်းပြင်ပြီးအောင်ကျွန်တော်တို့ခုနေချက်ထားပြီးတော့မှဆောင်ရည်အခုချိန်ကြီးတော့တွတ်တော်တွေမှာကျွန်တော်တို့အများဆုံးအနိုင်မရလို့ဒီပါတီနဲ့မာမိတ်ဖွဲ့ပဲဆိုတာကျွန်တော်တို့အခုချိန်ကြီးပါတီတွေမှာပြည်နိုင်ထားတာမရှိပါဘူးကျွန်တော်ကတော့ခုပါတီအခုလေဆိုရဖွဲ့နယ်လောက်ရဲ့အကြီးအတွက်နိုင်လိမ့်မယ်လို့ယူကြည်ပြီးတော့အဲ့ဒီမှတ်ချက်ကိုဆောင်ရည်
ရရှိအာဏာရကြက်ခိုင်ဖွံ့ဖြိုးရေးပါတီဟာ2010တုန်းကဝင်ရောက်ရှင်ပြိုင်ပြီးသမရဖြစ်ခဲ့တဲ့လက်ရှိသမရဦးသိန်းစိန်အခုချိန်အထိရွေးကောက်ပွဲမဝင်ဘူးလို့ပြောထားသလိုဒုတိယသမ္မတဦးညံထွန်းကလည်းဝင်ရောက်ရှင်ပြိုင်ခြင်းပြုမှာမဟုတ်ဘူးလို့သိရပါတယ်ခင်ဗျာ